တော်တာရှင်များရှင်လာမယ့်ဇန်နဝါရီလကစပြီးအမေရိကန်ကွန်ဂရက်လွှတ်တော်ကိုဒီမိုကရက်အများစုကဦးဆောင်တာဝန်ယူတော့မှာဖြစ်ပါတယ်။အဲ့ဒီအချိန်ကျရင်ဤရက်အစိုးရအနေနဲ့သူ့နိုင်ငံရဲ့လုံခြုံရေးကိုသူ့ဘာသာတာဝန်ယူနိုင်အောင်ဒီမိုကရက်တွေကဖိအားပေးမှာဖြစ်ပါတယ်။သမ္မတဘုရှ်ကလည်းသူ့အနေနဲ့ဒီလမ်းကြောင်းကိုပဲဥတီလှုပ်ဆောင်နေတယ်လို့ပြောပါတယ်။ရှေ့သတင်းပတ်အတွင်းဤရက်ဝန်ကြီးချုပ်နူရီအယ်မာလီကီနဲ့ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပြီးတော့ဒီဆွေးနွေးပွဲမကျင်းပခင်သမ္မတဘုရှ်ကအခုလိုပြောဆိုလိုက်တာပါ။ VOA အင်ဂျီရောသတင်းတော်စကော့စတန်သတင်းပေးပို့ထားတာကိုဦးသိန်းထိုက်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ဒေါနာချန်ခင်ဗျာ။ဒီလကွန်ဂရက်ရွေးကောက်ပွဲအတွင်းRepublican Party တွေကိုအနိုင်ရလိုက်ပြီးတဲ့နောက် American ပြည်ထောင်စု Democrat Party ဝင်တွေဟာဣရတ်နိုင်ငံအတွင်းချမှတ်ထားတဲ့လမ်းကြောင်းပြောင်းလဲရေးဖိအားပေးဆောင်ရွက်သွားမယ်လို့ပြောနေပါတယ်။အောက်လွှတ်တော်အမတ်များစု Democrat တွေရဲ့ခေါင်းဆောင်ဖြစ်တာဝန်ယူမဲ့ Stanley Hoyer ကသူ့ပါတီဟာ American သမ္မတ Bush နဲ့ Congress Twin က Republican တွေနဲ့လက်တွဲပြီးဣရတ်နိုင်ငံရေးလမ်းကြောင်းပြောင်းနိုင်မှုပုံဖော်ကြိုးပမ်းသွားမယ်လို့ပြောပါတယ်
။ Sectarian violence continues to rage.Our brave servicemen and women.
ကိုင်းကနာယူဆွေကျန်းဖက်သက်ဖြတ်မှုတွေကစက်တိုက်ပေါ်ပေါက်နေပါတယ်။ကျွန်တော်တို့ရဲ့ရဲရင်တဲ့အမှုတန်းအမျိုးသားအမျိုးသမီးတွေဆက်ပြီးထိခိုက်ဒဏ်ရာရနေကြသလိုတိုက်ပွဲတွေမှာလည်းကြာဆုံးနေပါတယ်။ဆေးဟာကျွန်တော်တို့တိုင်းပြည်ကိုပို့ပြီးလုံခြုံစေမှာမဟုတ်ပါဘူး။လာမယ့်ရက်တွေမှာအီရတ်အနေနဲ့ဆုံးဖြတ်ချက်အခိုင်အမာချရပါလိမ့်မယ်။သူတို့ရဲ့အနာဂတ်အတွက်တာဝန်တွေကိုသူတို့ဘာသာသူတို့ယူရပါလိမ့်မယ်။အီရတ်တွေအနေနဲ့ကျွန်တော်တို့ဘက်ကပေးထားတဲ့ဂရီကော့တီအင်မတန်ကြီးမားတဲ့ဂရီကော့တီသားရီဟာချိန်ကန့်အသက်ရှိတယ်ဆိုတာကိုသိရပါလိမ့်မယ်လို့ပြောသွားတာပါသမ္မတဘုရှ်ကသူနဲ့အီရတ်ခေါင်းဆောင်တွေဟာအီရတ်ရဲ့လုံခြုံရေးကိုအီရတ်ဘာသာတာဝန်ယူနိုင်ရေးပူရွယ်လှုပ်ဆောင်နေတယ်လို့ပြောပါတယ်ဒါပေမဲ့အမေရိကန်တပ်ဖွဲ့တွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုတကယ်စစ်မြေပြင်မှာတာဝန်ထမ်းဆောင်နေတဲ့စစ်ခေါင်းဆောင်တွေကပဲဆုံးဖြတ်ရမှာဖြစ်ပြီးဝါရှင်တန်မှာရှိတဲ့နိုင်ငံရေးသမားတွေကဆုံးဖြတ်ရမှာမဟုတ်ဘူးလို့ပြောပါတယ်ဗီယက်နမ်မှာကျင်းပတဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကအပြန်သမ္မတဘုရှ်ကဟာဝိုင်မှာရှိတဲ့လေတပ်တော်ဝင်တွေကိုတည်ဆုံခဲ့ပါတယ်
။ Our service members there have deployed around the world to fight the terrorists in Afghanistan and Iraq, conduct important
ကျွန်တော်တို့စစ်တပ်မှာမှူးတန်းနေတဲ့တပ်ဖွဲ့တွေအားလုံးကိုဒီကမ္ဘာလုံးမှာတပ်ဖြန့်ချထားပါတယ်။ Afghanistan နဲ့ Iraq မှာရှိတဲ့ကျန်းဖက်မှုတွေကိုစန့်ကျင်တိုက်ခိုက်ဖို့ပစိဖိတ်ဒေသတွင်ကအရေးကြီးတဲ့ရေပြင်စီရေးလေ့ကျင့်မှုတွေလုပ်ဖို့ဘေးဒုက္ခကြောက်ရွံ့နေတဲ့ဒေသတွေမှာအကူအညီတွေပေးဖို့နဲ့ဘုရဲ့စေဝါကွန်ကူမှုတွေကိုတိုက်ဖြတ်ဖို့တက်ဖြန့်ချထားတာပါဒီလိုစစ်တပ်ခြေစိုက်စခန်းတွေမှာရဲရဲချင်းတာဝန်ထမ်းဆောင်နေသူအမှုထမ်းအားလုံးကိုကျွန်တော်အထူးကျေးဇူးတင်ပါတယ်သူတို့ရဲ့ဆုံးဆုံးပေးဆက်မှုတွေအတွက်လည်းကျွန်တော်ဘယ်တော့မှမေးမှာမဟုတ်ဘူးလို့ပြောဆိုသွားတာပါလာမယ့်သတင်းပတ်အတွင်းသမ္မတဘုရားလက်ဗီယာမှာကျင်းပမယ့်နေတိုးမာမိတ်ဖွဲ့ထိပ်တီးစည်းဝေးကိုတက်ရောက်ဖို့ဥရောပကိုသွားပါလိမ့်မယ်အဲဒီနောက်ဂျော်ဒန်ကိုသွားပြီးအီရတ်ဝင်ကြီးချုပ်နဲ့တွေ့ဆုံစကားပြောဖို့စီစဉ်ထားပါတယ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးစတီဗင်ဟက်လီကတော့ဒီဆင်းရဲပွဲတွေကနေအကြီးအကျယ်တိသာထင်ရှားတဲ့အကြောင်းလဲကြီးညာချက်တွေကိုတော့သမ္မတဘုရားအစိုးရအနေနဲ့မျှော်လင့်မထားဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအီရတ်ဝန်ကြီးချုပ်နဲ့သမ္မတဘုရားတို့ကြားအီရတ်အစိုးရကိုတာဝန်မြန်မြန်ဆန်ဆန်အနင်းနိုင်ရေးပူးတွဲကော်မရှင်တရဲ့တည်ထောင်ပြီးဒါကိုဒေသရင်းအစိုးရတွေအနေနဲ့ဘယ်လိုပုံပြီးပံ့ပိုးနိုင်မယ်ဆိုတာကိုဆွေးနွေးကြပါလိမ့်မယ်လို့ပြောဆိုထားကြပါခင်ဗျာ။